နောက်တစ်ခုဘိက္ခုရဲ့အဓိပ္ပာယ်ကကိလေသေးဗိန္ဒတိတိဘိက္ခုကိလေသေးကိလေသာတို့ကိုဗိန္ဒတိဖောက်ခွဲဖြစ်စီတတ်၏ဣတိထုံးကြောင့်ဘိက္ခုဘိက္ခုမြည်၏ကိလေသာတွေကိုဖောက်ခွဲဖြစ်စီနေတဲ့ပုဂ္ဂိုလ်ကိုလည်းပဲဘိက္ခုယဟန်လို့ခေါ်ပါတယ်မိမိရဲ့စိတ်စင်မှာတဏှာတစ်ချောင်းလုံးကဤတွေကပ်ပါလာတဲ့ကိလေသာအညစ်အကြေးတွေတန်ရှင်းစင်ကြယ်သွားအောင်အားထုတ်နေတဲ့ပုဂ္ဂိုလ်ကိုလည်းယဟန်လို့ခေါ်ပါတယ်ကိလေသာအထုအထည်ကြီးကိုတစ်ဖက်ချင်းတစ်ဖက်ချင်းခွာချနေတဲ့ပုဂ္ဂိုလ်ကိုယဟန်လို့ခေါ်တယ်ကိလေသာငြိမ်းအောင်ချစ်နေရင်ယဟန်ပဲပေါ့ကိလေသာပွားများမဲ့လူကိုလုံနေရင်ယဟန်မဟုတ်ဘူးဒါတုတ်တန်ယဟန်ကိုပြောတာနော်သင်္ကန်းဝိထာတိဖြစ်စေဝိမထာတိဖြစ်စေကိလေသာတွေတိုးပွားတဲ့လောကကိုလုံနေခြင်းသုတ်တန်ယဟန်မဟုတ်ဘူးသုတ်တန်ဤဆိုတာတမီးအားဖြင့်တော့အကျင့်ပါပဲအကျင့်အားဖြင့်ယဟန်မဟုတ်ဘူးလူဝိကြောင့်ပင်ဖြစ်တော်ညာလည်းပဲကိလေသာငြိမ့်မဲ့အလောက်ကိုလုံနေတယ်ကိလေသာခေါင်းပါမဲ့အလောက်ကိလေသာအမြင့်ပြတ်မဲ့အလောက်ကိုလုံနေတယ်ဆိုရင်ယူနီကြောင့်ကြဘယ်လိုပဲဝိထာဝိထာအဲ့ဒါယဟန်မှာပဲဒီတော့ဒီကိစ္စတရားနာသိတတ်များယောဂီများဟာသန္တရာဘေးကိုလည်းရှုမြင်ဆင်ခြင်ကြတဲ့အတွက်ကြောင့်ယဟန်လို့ခေါ်နိုင်ပါတယ်။ကိလေသာကင်းအောင်ကျင့်ကြံအားထုတ်နေလို့လည်းယဟန်လို့ခေါ်နိုင်ပါတယ်။တတိယဌာန်တရားလေးတွေရှုမှတ်ပွားများပြီးတော့နာသီဝ၄ခြေတဲ့နေရာတတိကတ်ဒေဝင်သွားလို့ရှိရင်ဝင်နေဝင်နေလို့တစ်ချက်မှတ်လိုက်တိုင်းကိလေသာတွေတစ်ဖက်ကွာကျသွားထွက်လေလေးလည်းနာမီဝမှာချိန်ပြီးတော့ထွက်သွားတယ်ချိန်တဲ့နေရာတတိကတ်ထားပြီးတော့ထွက်တယ်လို့မှတ်လိုက်တယ်ထွက်တယ်လို့တစ်ချက်မှတ်လိုက်တိုင်းကိလေသာတွေကလည်းတစ်ဖက်ကွာကျသွားတယ်ဝင်နေတစ်ချက်မှတ်တိုင်းထွက်တယ်တစ်ချက်မှတ်တိုင်းမှတ်ချက်တိုင်းမှတ်ချက်တိုင်းမှာကိလေသာတွေတစ်ဖက်ပြီးတစ်ဖက်တစပြီးတစကွာကျကွာကျသွားတယ်ဒါကြောင့်တတိပဏ္ဍရာရှုမှတ်ပွားများနေတဲ့ပုဂ္ဂိုလ်များဟာကိလေသာတွေခေါင်းပေါအောင်အာထုတ်နေလို့ယဟန်လို့ခေါ်နိုင်ပါလေ။တိပ္ပကြီးတွင်ဒါနဲ့သုံးမဟုတ်ပစိန်နဲ့ဒါမှမဟုတ်ခုတ်တဲ့ကိရိယာတစ်ခုခုနဲ့တွားလို့ဘာလို့နဲ့ခုတ်မယ်ဆိုလို့ရှိပထမတစ်ချက်ခုတ်လိုက်ရုံနဲ့တိပ္ပံကထူနေတယ်တိပ္ပကြီးကကြီးနေတယ်ဆိုရင်ဒါနဲ့တစ်ချက်ခုတ်လိုက်ရုံနဲ့သိပ္ပံကြီးလဲကြလာနိုင်မှမလားလဲမကြနိုင်ဘူးနော်သို့တော်လည်းပဲတစ်ချက်ခုတ်တိုင်းသိပ္ပံရဲ့အစနာလေးတစကွာကြသွားတယ်နောက်တစ်ချက်ခုတ်တစကွာကြပြန်နေနောက်တစ်ချက်ခုတ်တစကွာကြပြန်နေအချက်ပေါင်းများစွာခုတ်လိုက်တဲ့အခါကျတော့လိုအပ်တဲ့အတိုင်းတာရှိအောင်ခုတ်ပြီးသွားပြီဆိုရင်သိပ္ပံကြီးလဲကြမလာတော့ဘူးလားလဲကြလာတယ်ဒီတော့ခုတ်ချက်တိုင်းခုတ်ချက်တိုင်းမှာတိပ္ပံရဲ့အစဒီတစားစီတစားစီကွာကြလာတယ်လို့ပါပဲဝင်နေထွက်တယ်သွားတယ်ရက်တယ်ထိုင်နေလျောင်းနေစားတယ်တောက်တယ်စွန့်နေကွေးတယ်ဆန့်နေစသဖြင့်ဖြင့်ပစ္စုပန်ကြကြမှတ်တိုင်းမှတ်တိုင်းမှတ်ချက်တိုင်းမှတ်ချက်တိုင်းမှာကိလေသာညစ်ကြေးတစားစီတစားစီတစ်ဖက်စီတစ်ဖက်စီကွာကြနေပါလေပထမတော့မချင်ရှာဘူးပေါ့မှတ်တော့မှတ်နေတာပဲဝင်နေထွက်တဲ့နဲ့မှတ်နေတာကဘာမှလည်းမထူးပါဘူးလို့တချို့ကထင်ရင်ထင်နေတယ်နော်ထူးပါတယ်မှတ်လိုက်တိုင်းမှတ်လိုက်တိုင်းကိလေသာတွေတစားစီကွာကျသွားတယ်လို့အာယုံပြုပြီးတော့ပွားမြောက်ကြရမယ်တပိတော်တို့ကိလေသာတွေဘလောက်ကုန်မှလဲဆိုရင်တော့ကိုယ်သစ်ပင်ရဲ့အထူးအပားပေါ်မှာမူတည်တာပဲပေါ့သာမန်သစ်ပင်လေးသစ်ပင်သင်စီရိုးရံသေးသေးလေးဆိုရင်တော့တစ်ချက်တည်းခုတ်လိုက်ရုံနဲ့ပြတ်မသွားဘူးလားသေးပင်သေးတော့လဲမာနေမယ်ဆိုရင်တော့လဲတစ်ချက်တည်းနဲ့ပြတ်ချင်မှပြတ်မယ်ပေါ့ခုနကပ္ပိယတခါကြီးတယောက်ဒီဓမ္မယုံနောက်နောက်လေးကငါပြောပင်ဖြတ်နေတာတွေ့တယ်အာဒါနဲ့တစ်ချက်ဖြတ်လိုက်တယ်ဆိုရင်မငါပြောပင်ကတတိယနဲ့တခါလဲပြတ်ကျသွားတယ်ဘာလို့လဲဆိုတော့သေးတော့မသေးဘူးပင်စီရိုးရံလေးကသေးတော့မသေးဘူးသို့တော့လဲပွားပြီးတော့နေတဲ့အတွက်ကြောင့်ဖြတ်လိုက်တာနဲ့ချက်ချင်းပြတ်တယ်ဒီလိုပါပဲတချို့ပုဂ္ဂိုလ်တွေမှာကိုယ်ရံပြင်းမှန်းတဲ့ကြီးလိုက်တော့ကိလေသာတွေထူထဲတယ်ကိလေသာများတယ်လို့ထင်ရပေမဲ့တကယ်အတွင်းထဲမှာကကိလေသာကပွပြီးတော့နေတယ်ဆိုရင်တော့ ထူထူထပ်ထပ်တိတ်တိတ်ပြီးပြီးကြစ်လက်မာကြောနေတာမျိုးမဟုတ်ဘူးဆိုရင်တော့ဉာဏ်ဉာဏ်ဆန်းဆန်းနဲ့ကိလေသာတွေကင်းသွားမှာပေါ့သတိပ္ပံတရားဝိပဿနာတရားကိုနိုင်ကြကြရက်ကြကြလက်ကြကြအာမထုတ်ရပဲနဲ့ကိလေသာတွေကင်းစင်ပြီးတော့အရိယာပုဂ္ဂိုလ်ဖြစ်ကိုရောက်ကြမှာပေါ့အပေါ်ယံကြည့်လိုက်တော့ကိလေသာနဲတလူလူပါလူလူအတွင်းထဲကတော့ကိလေသာတွေကထူထူထပ်ထပ်သိသိပြီးပြီးနဲ့မာကျောနေမယ်ကျင်းနေမယ်ဆိုရင်တော့နာနာခုတ်ရအောင်မှာပေါ့အချက်ပေါင်းများစွာခုတ်ရအောင်မှာပေါ့ဒီတော့ကိုသစ်ပင်ရဲ့အထူအပါအပွားအချစ်ကိုမူတည်ပြီးတော့ခုတ်ရဖြတ်ရဖြတ်သွားမဲ့အချိန်ကာလကတော့ရှိမှာပါပဲသို့တော့ငါအခုမှတ်လိုက်တဲ့ကိလေသာဘယ်လောက်များလျှော့သွားလဲဒါအဓိကမဟုတ်ပါဘူးကိုတာဝန်ကဘာလဲဆိုရင်ခုတ်နေဖို့တာဝန်ပဲသစ်ခုတ်သမားရဲ့တာဝန်ကဘာတာဝန်လဲခုတ်နေဖို့တာဝန်ကိုတာဝန်ပါပဲခုတ်နေသမျှတော့ခုတ်ချက်တည်းရန်ရန်နာမနေသမျှတော့တစ်ချိန်ချိန်မှာပြတ်မယ်ဆိုတာမသေးကြဘူးလားသေးကြပါလေသစ်ခုတ်သမားတယောက်ရဲ့တာဝန်ဟာခုတ်ဖို့တာဝန်တရားအားထုတ်နေတဲ့ရှုမှတ်နေကြတဲ့ယောဂီများရဲ့တာဝန်ကလည်းမှတ်ဖို့တာဝန်ပါပဲယောဂီများရဲ့တာဝန်ကမှတ်ဖို့တာဝန်ကိုတာဝန်လို့ဆုံးဖြတ်ထားရမယ်ဒီတော့ဒုတိယမြောက်ဒေတဝံဆရာတော်ကြီးရဲ့ဆောင်းပုံလေးဦးဇင်းတို့သဘောကျလို့ဆိုကြပါဦးမနေ့ကတိုင်ပေးထားတယ်မှတ်မိမလားတော့မသိအမှအမှတလဇမပြတ်မှရမည်အမှအမှတလဇမပြတ်မှရမည်သုံးခေါက်ဆိုလိုက်ပါအအမှတ်အရေးကြီးပါတယ်အမှတ်လို့ဆွေးလိုက်တော့တင်ညာလို့တော့မထင်ပါနဲ့ဒီအမှတ်ကတင်ညာအမှတ်မဟုတ်ဘူးပညာအမှတ်ဖြစ်ပါတယ်စသကျင်တော့ကြီးကြီးကျယ်ကျယ်ရှင်းရှင်းရှားရှားအစ်မြင့်မြင့်ပညာတော့မဖြစ်နိုင်သေးဘူးပေါ့သို့တော့အမှတ်အားဒီကောင်းလာပြီဆိုရင်တော့ကောင်းလာတာနဲ့အမျှဉာဏ်အမြင်တွေလည်းထင်ရှားလာမှာပါပဲအခုယောဂီများပင်တိုင်းအာယုံဖြစ်နေပေးထားတာကဘာကမ္မထံလေအာနာပါနကမ္မထံအာနာပါနသတိပဋ္ဌာန်နာသီဝလေထိတဲ့နေရာလေးမှာသတိကပ်ပြီးတော့ဒေဝင်သွားလို့ရှိရင်နာသီဝမှာထိပ်ပြီးတော့ဝင်သွားမယ်ထိတယ်ဆိုတာတွန်းသွားတာတိုက်သွားတာကန်သွားတာဒီသဘောပါပဲနာသီဝထိသွားတဲ့တနေရာထဲမှာပဲစိတ်ကပ်ထားပြီးတော့နာသီဝလို့ဆိုတာကတော့အများစုအတွက်ပေါ့နှာခေါင်းရှည်တဲ့ပုဂ္ဂိုလ်များကနာသီဝမှာထိပ်ပြီးတော့ဝင်ထွက်သွားမယ်နှာခေါင်းတူတဲ့ပုဂ္ဂိုလ်များကတော့အထက်နှုတ်ခမ်းလေးမှာထိပ်ပြီးတော့ဝင်ထွက်သွားမယ်ပြီးတော့နာသီဝမှာဝင်ထွက်နေတဲ့ပုဂ္ဂိုလ်ကလည်းနာသီဝမှာစိတ်ကိုထားအထက်နှုတ်ခမ်းလေးမှာထိပ်ပြီးတော့ဝင်ထွက်သွားတဲ့ပုဂ္ဂိုလ်များကလည်းအထက်နှုတ်ခမ်းနေရာလေးမှာပဲစိတ်ကိုကတ်ထားတခြားနေရာမရွှေ့နေတော့ထိပ်သွားတဲ့နာသီဝသုံးဖို့အထက်နှုတ်ခမ်းဆိုတဲ့နေရာလေးမှာပဲတနေရာတည်းမှာပဲအပြားတစ်ထောက်စာနေရာလေးမှာပဲစိတ်ကိုကတ်ထားပြီးတော့ဝင်သွားလို့ရှိရင်ဝင်နေထွက်သွားလို့ရှိရင်ထွက်တယ်ဒါလေးပဲအေးအေးဆေးဆေးယူယူလေးမှတ်နေရုံမှာပဲထိတဲ့နေရာကိုထိသွားတဲ့သဘောလေးကိုသိဖို့တော့လိုတယ်နော်ဆိုနေကြနှုတ်တက်နေလို့ဝင်နေထွက်တယ်စိတ်ကတော့ဝင်နေထွက်တယ်နဲ့ဆိုနေတယ်ဒါပေမဲ့အာယုံကတခြားရောက်နေတယ်ဆိုရင်လည်းပဲကမ္မထံတရားတိုးတက်မှာမဟုတ်ဘူးဒါကြောင့်အရေးကြီးတာကခြိတဲ့သဘောလေးကိုသိနေဖို့ဒါအရေးကြီးဆုံးပါပဲခြိတာလေးကိုသိနေပြီဆိုရင်ရှုမှတ်ရင်ရှုမှတ်ရင်နဲ့တစ်ဖြည်းဖြည်းဘာတွေသိလာမလဲခြိတယ်ဆိုမှတော့တွန်းတိုက်သွားတဲ့သဘောလေးရှိနေတယ်ဒါတော့ကြမ်းတဲ့သဘောလေးမာတဲ့သဘောလေးပြော့တဲ့သဘောလေးဒါလေးတွေသိမယ်ရှုမှန်ရင်ရှုမှန်ရင်နဲ့ဒေဝင်သွားတဲ့အခါမှာအပြင်ဘက်ကလေကဝင်လာတာဆိုတော့အီးနေတဲ့သဘောလေးသိမယ်။အတွင်းထဲကလေကပြန်ထွက်သွားပြီဆိုရင်နွေးနေတဲ့သဘောလေးသိမယ်။ မကြောတဲ့သဘောပြောတဲ့သဘောနှွေးတဲ့သဘောအေးတဲ့သဘောတွေသိပေမဲ့လို့ကိုကနှွေးတာလေးထင်ရှားလို့နှွေးတယ်အေးတာလေးထင်ရှားလို့အေးတယ်ဒီလိုပြောင်းပြီးတော့မမှန်နဲ့ဆုတ်ဆက်ခတ်သွားလိမ့်သိပဲသိနေပါအေးနေတာနှွေးနေတာကြံနေတာပြော့နေတာဒါလေးကိုသိယုံမဲ့သိနေပြီးတော့မှတ်တဲ့အခါမှာတော့ရိုးရိုးလေးအတိုင်းပဲဝင်တယ်ထွက်တယ်ဒါလေးပဲမှတ်နေပါတချို့လည်းမှတ်နေရင်းနဲ့ဝင်လေထွက်လေကမထင်ရှားပဲဖြစ်သွားကြတယ်ဖြစ်သွားတဲ့ဒါသဘာဝပါပဲဝင်လေထွက်လေရဲ့သဘောဟာတဖြည်းဖြည်းတိမ်ဝိတ်ပြီးတော့မထင်ရှားတဲ့အဆင့်ကိုရောက်ကိုရောက်ရမှာပါပဲတချို့ကမှတ်နေရင်းနဲ့ဝင်လေထွက်လေကမထင်ရှားတော့ဘူးဆိုရင်အတင်းအားဆိုင်ပြီးတော့မထင်ရှားထင်ရှားအောင်ရှူမိတတ်ကြအဲ့ဒီလိုမရှူနဲ့ဆက်အားထုတ်ကြတော့ထင်ရှားအောင်ပုံမှန်ထက်နည်းနည်းလေးအားလေးညှင့်ပြီးတော့လေးလေးနည်းနည်းလေးတော့ရှူတော့ရှူရတာပေါ့ရှူမှရင်ရှူမှရင်နဲ့အချိန်ရလာလို့လေးကမထင်ရှားတော့ဘူးဆိုရင်ကိုကမထင်ရှားတော့ဘူးလို့မထင်ရှားတော့ဘူးဆိုတော့ကြွက်လေးမရှိသလိုဖြစ်နေတယ်မရှိတော့ဘူးလို့ထင်နေရှိပါတယ်ကိုရဲ့တတိယသမာဓိအားကကောင်းလာတော့လေးကပို့ပြီးတော့တိမ်မွေ့သွားလေလေထင်ရှားတယ်ထင်ရှားတယ်ဆိုတာအမှန်ကတော့စိတ်ကြမ်းနေလို့ထင်ရှားတာစိတ်ကြမ်းရင်ဝင်လေထွက်လေကြမ်းမယ်စိတ်နှုတ်ရင်ဝင်လေထွက်လေနှုတ်မယ်တရားမမှတ်ခင်မှာတော့မိမိရဲ့စိတ်စင်မှာဒေါဘဒေါသစားတဲ့និဝရဏတရားတွေကိလေသာတရားတွေကလွှမ်းမိုးနေတော့ကိလေသာနဲ့ရှူတဲ့လေဟာကြမ်းတမ်းတယ်ရှူမှရင်ရှူမှရင်နဲ့ဝင်တယ်တစ်ချက်မှကိလေသာကတစ်ဖက်ကွာကြထွက်တယ်တစ်ချက်မှလည်းကိလေသာကတစ်ဖက်ကွာကြနေဆိုတော့မှတ်နေရင်မှတ်နေရင်နဲ့ကိလေသာညစ်ကြေးတွေကတဖြည်းဖြည်းချင်းနဲနဲနဲနဲလာတယ်ရော့ရော့ရော့ရော့လာတယ်ပါပါပါပါလာတယ်ဒီတော့ကိလေသာညစ်ကြေးနဲသွားတာနဲ့အမျှဝင်လေထွက်လေဟာလဲတိမ်မွေ့တိမ်မွေ့ပြီးတော့သွားပါတယ်ဒီတော့ကိုယ့်ရဲ့စိတ်စင်မှာကိလေသာညစ်ကြေးနဲပါသွားလို့ထွက်လေဝင်လေထွက်လေမထင်ရှားတာကိုကိုယ်ကထင်ရှားအောင်အတင်းအဓမ္မကြီးလုပ်နေမယ်ဆိုရင်အထိပ္ပယ်ကဘယ်လိုသက်ရောက်သွားလဲဆိုတော့ကိုယ်စိတ်မှာကိလေသာနဲသွားတဲ့ဥစ္စာကိုကိလေသာညောင်းအောင်ဆက်လုပ်တယ်လို့ဖြစ်နေတယ်နော်မထင်ရှားထင်ရှားအောင်လုပ်တယ်ဆိုတာလဲတနည်းအားဖြင့်ပြောရင်တိမ်မွေးတဲ့ဒေါသလေးပါပဲဒေါသကိလေသာလေးပဲဒီကလည်းမှတ်နေတဲ့ဓာရီကဘာလို့မထင်ရှားရတာလဲဆိုပြီးတော့စိတ်တွင်ရင်လဲတူသွားတတ်သေးတယ်အာဘာမှမထင်ရှားရတော့မထူးတော့ပါဘူးလေမစိတ်မရှိမှတ်တော့ပါဘူးလေဂုံတော်လေးပဲပွားနေလည်းဒါကောင်းပါတယ်မေတ္တာလေးပဲပို့နေလည်းဒါကောင်းပါတယ်ဗတိလေးပဲစိတ်နေလိုက်ဒါကောင်းပါတယ်ဆိုပြီးတော့ဒီလိုလည်းပဲဖြစ်သွားတတ်တယ်ကိုယ့်ရဲ့လုပ်နေကြလုပ်ငန်းတွင်ကြောင်းသွားတတ်တယ်အဲ့ဒီလိုမဖြစ်စေရဘူးဒီတော့တိမ်မွေ့သွားတယ်ဆိုရင်ဩငါရဲ့တတိအာသမာရိယကောင်းလာလို့တိမ်မွေ့သွားတာပဲစိတ်စင်မကိလေသာညစ်ကြေးတွေရော့သွားလို့တိမ်မွေ့သွားတာပဲလို့နှလုံးသွင်းရမယ်ဒီကတော့လေကမရှိတော့တာမဟုတ်ဘူးငါရဲ့တတိသမာရိယကတိမ်မွေ့တဲ့လေကိုသိစွမ်းနိုင်လောက်အောင်အာမပြည့်သေးလို့သာမတိတာပဲဆိုပြီးတော့ကိုယ့်ရဲ့တတိအာကိုပုံမြင့်ပြီးတော့ကိုယ့်ရဲ့တမာတရားကိုပုံမြင့်တင်ပြီးတော့သိချာဆုဆိုင်ပါ။တိမ်တိမ်မွေ့မွေ့လေးရှိနေပါတယ်။အဲ့ဒီတိမ်တိမ်မွေ့မွေ့လေးရှိနေတဲ့လေကိုပဲတတိကပ်ပြီးတော့ဝင်နေထွက်တယ်လို့ဒီလိုမှတ်ရပါမယ်။မှတ်နေရင်မှတ်နေရင်နဲ့လေရဲ့တွန်းတိုက်သွားတဲ့သဘောထိသွားတဲ့သဘောကြံကြံတန်းတန်းကြီးမထင်ရှားတောင်မှအေးနေတဲ့သဘောကတော့ထင်ရှားမှာပါ။ရှုမမူအားကောင်းသွားရင်ယောဂီပုဂ္ဂိုလ်များအများအားဖြင့်အေးတဲ့သဘောလေးတွေထင်ရှားတာပဲများပါ။နာသီဝလေးခြေနေရမှလည်းအေး။နှာခေါင်းအတွင်းတစ်ခုလုံးလည်းအေးလို့။အာခေါင်းလေးမှအာခေါင်းထဲမှလည်းအေးလို့။အဲ့ဒီအေးနေတဲ့သဘောလေးကတဖြည်းဖြည်းနဲ့ပြန့်နှံ့ပြန့်နှံ့သွားမျက်နှာတစ်ခုလုံးပြန့်။လေဝင်းနေပြန့်၊ကိုယ်ပူရီယာနေပြန့်၊ခန္ဓာကိုယ်တစ်ခုလုံးခြုံပြီးတော့အဲ့ဒီလိုတစ်ခုလုံးအေးတုံးကြီးလို့ကိုဖြင်းပြီးတော့တော့တတ်ပါလေ။တတိယသမာဓိယကောင်းလာပြီဆိုရင်ပတ္တတိလို့ခေါ်တဲ့ငြိမ်းအေးမှုဆိုတာဖြစ်တဲ့ဇမြဲပါပဲအဲ့ဒီလိုနှာသီးဝမှလည်းအေးကထွင်းထဲမှလည်းအေးပြီးတော့ရတာရှိနေတဲ့သဘောကိုသာယာသွားလို့ရှိရင်လည်းပဲသမာဓိပြတ်သွားတတ်တယ်ကမ္မထံပြတ်သွားတတ်တယ်အဲ့တော့မသာယာဘဲနဲ့အေးနေလို့ရှိရင်လည်းအေးတဲ့သဘောလေးကိုပဲသိနေပြီးတော့ဝင်နေထွက်တယ်ပုံမှန်ပဲမှတ်နေပါဘဂရိဖုထောကတိစိတ်တံသပိတဝဘာဝင်တတ်သေးဝဘာဝနာတံပိစတိဘဂရိဖုထောကတိပင်ကိုချိနေကြနေရ၌ပ တင်ကိုထိနေကြနေရာ၌စိတ်တန်စိတ်ကိုတတိန်တတိကိုသဘစ်တဝါထား၍ဘာဝင်တတ္တပွားများသောပုဂ္ဂိုလ်ဤဘာဝင်တတ္တိဝပွားများသောပုဂ္ဂိုလ်ဤတန်တန်၌တာလျင်ဘာဝနာကမ္မထံဘာဝနာတိဘာဝနာတတိပဋ္ဌံဝိပဿနာဘာဝနာတိသံပစ္စတိကောင်းစွာမသွေပြည့်စုံပါပြီတော့တတိဝင်လေထွက်လေရှုမှတ်တဲ့နေရာမှာဝင်လေထွက်လေဆိုတော့ဒါလေးလည်းအရင်ပြောရအောင်မယ်အာနာပါနာအာနာပါနာလို့ပြောတော့တချို့ကလည်းထွက်လေဝင်လေလို့ဒီလိုလည်းပြောကြတယ်နော်တော်တော်များများပါပဲအများစုလူလူပြောကြတာထွက်လေဝင်လေထွက်လေဝင်လေတချို့လည်းထွက်သက်ဝင်သက်နဲ့ဒီလိုပြောတယ်ဒီတော့ကမ္မထံလက်ခွင်မှာဝင်လေထွက်လေတနည်းဖြင့်ဝင်သက်ထွက်သက်ဝင်လေကိုရှေ့ကထားထွက်လေကိုနောက်ကထားဒီလိုအစဉ်လေးထားရမယ်ပဋိသင်္မိဒမဲ့ပါဠိတော်ဝိသုဒ္ဓိမေသာကရာဒီကျမ်းဒီမှာလည်းဒီတိုင်းပဲညွှန်ပြထားပါတယ်လောကီကျမ်းတွေကတော့ထွက်သက်ဝင်သက်လို့သုံးပါယောဂကျင့်စဉ်စာအုပ်တွေဖတ်ရှုဘူးမယ်ဆိုရင်တော့သိကြမယ်ပေါ့အမိဝမ်းထဲကကလေးတယောက်ကျွတ်လွတ်ထွက်မြောက်လာတဲ့အခါမှာသမ္မဇ္ဇတွေကလှုပ်လိုက်လို့အမိဝမ်းရဲ့အပြင်ဘက်ကိုထွက်တဲ့အခါမှာကလေးရဲ့အတွင်းထဲမှာရှိတဲ့လေတွေဟာတခါတည်းထွက်သွားတယ်အဲ့တော့ကမ္မဇ္ဇလီလှုပ်လိုက်တဲ့အခါမှာကလေးလူလောကတဲ့ထွက်ထွက်ချင်းထွက်လေကစဒါကြောင့်လောကီကျမ်းများကတော့မွေးဖွားတဲ့အခါမှာအမိဝမ်းထဲမှာသတိတည်ပြီးတော့မွေးဖွားတဲ့တတ္တဝါရီဟာထွက်လေကစတဲ့အတွက်ကြောင့်အာနာပါနဆိုတဲ့အထက်ကအာနဆိုတာကိုထွက်လေလို့ဒီလိုယူဆတယ်ဝင်လေကနောက်မှဖြစ်တယ်ဆိုပြီးတော့အပါနဆိုတာဝင်လေဒါကြောင့်ထွက်လေဝင်လေထွက်သက်ဝင်သက်ဒီလိုပြောကြတယ်ဒါကလောကီကျမ်းကြီးရဲ့အလိုပါပဲသာသနာတော်ကျမ်းရဲ့အလိုပฏิပတ်ကျင့်စဉ်ရဲ့အလိုအချင်းပြောမယ်ဆိုရင်တော့ဝင်လေကစတာပဲပေါ့ဒုတိယအသက်ရှူတဲ့လုပ်ငန်းတစ်ခုစစမ်းခဲ့ဆိုရင်ဘယ်ရစဝင်လေကပဲစမှာကွက်ကိုထွက်လေကစပြီးလုပ်ကြည့်ပေါ့နောက်ရှူဆိုပြီးစထုတ်ကြည့်လိုက်တခါတည်းအားတန်ကုန်သွားတယ်လို့အားလျှော့သွားတယ်လို့တောင်ဖြစ်တယ်နော်ဒါကြောင့်ဒီကိုဝအောင်ရှူပြီးမှဝင်လေပြီးတော့မှတခါထွက်လေကဆက်သွားတယ်ဒါကြောင့်အာနာပါနလို့ဆိုရင်ဝင်လေထွက်လေဆိုတဲ့သကလုံးလေးပဲသုံးပါနော်ဒါကြောင့်ဝင်လေထွက်လေကိုရှုမှတ်တဲ့အာနာပါနကမ္မထံကိုပွားမယ်ဆိုရင်တကတိဖုတ်သောကာတိတင်ကိုထိနေတဲ့နေရာတင်ကိုထိနေတဲ့နေရာမှာပဲစိတ်ကိုထားရမယ်နာသီဝသို့မဟုတ်အထက်နှုတ်ခမ်းဒီနှစ်နေရာတဲ့ကသင်္ဆာရတခုခုမှစိတ်ကိုထားရမယ်အာကောင်ထဲမှာလည်းစိတ်ကိုမထားနဲ့လေချောင်းထဲမှာလည်းစိတ်ကိုမထားနဲ့ဝမ်းပိုက်မှာလည်းစိတ်ကိုမထားနဲ့ပကတိပုထောကသည်ပင်ကိုထိနေကြနေရာပုံမှန်ထိနေကြနေရာခါတိုင်းထိနေကြနေရာအများဆုံးထိနေကြနေရာအထင်ရှားဆုံးထိနေကြနေရာအဲ့ဒီနေရာမှာစိတ်ကိုထားရမယ်ဝင်လေရဲ့အတွင်းနဲ့လိုက်တော့လေအတွင်းပြန့်လွင့်မှုဖြစ်ပါတယ်အပြင်ကိုလိုက်တော့လေအပြင်ပြန့်လွင့်မှုဖြစ်ပါတယ်ဒါကြောင့်ဝင်လေထွက်လေမှတ်နေရင်တန်းလာနဲ့အတွင်းမှလည်းပြန့်လွင့်အပြင်မှလည်းပြန့်လွင့်တခြားတခြားအာယုန်တွေဒီစိတ်ရောက်တဲ့ဆိုင်ရင်တော့တော်သေးတာပေါ့လေဘလို့ပဲဖြစ်ဖြစ်ကမ္မထံလောက်ကိုပြည့်ပြည့်စုံစုံအောင်အောင်မြင်မြင်နဲ့ထိတ်တန့်ရောက်ချင်တယ်ဆိုရင်တော့စနစ်တကျစည်းကမ်းတကျတိတိကျကျလောက်ကြရမယ်ဒါကြောင့်ဒီချက်ကလေးကိုလည်းအထူးမှတ်သားထားရမှာပါပဲ။ဒါကတော့အာထုခါစပုဂ္ဂိုလ်နဲ့ဉာဏ်ဥပ္ပိတဲ့ပုဂ္ဂိုလ်တွေအတွက်ပြောတာနော်။တကယ်လို့တတိတမာတိဉာဏ်အားဒီရှင်းချက်သွားပြီ၊ချက်မြက်သွားပြီ၊ထက်တန်းရောက်သွားပြီဆိုရင်တော့အာကောင်မှာပဲထားထားလေကြောင်းမှာပဲထားထားဝါမိုက်ထဲမှာပဲထားထားခန္ဓာကိုယ်အတွင်းထဲကခန္ဓာကိုယ်အတွင်းပိုင်းတစ်ချောင်းလုံးမှာပဲထားထားထားလို့ရပါတယ်။ထိတဲ့နေရာတိုင်းမှာလိုက်ပြီးလို့ရပါတယ်။နာသီဝတနေရာထဲမှာဒီကထိသွားတာနာသီဝတနေရာထဲမှာပဲဒီကထိတာမှမဟုတ်ပဲအာကောင်လေးလည်းထိတာပဲလေကြောင်းလေးလည်းထိတာပဲဝမ်းမိုက်တဲ့ထိလည်းထိသွားတာပဲဒီကတတိသမารိညာအာကောင်သွားရင်တော့ဘယ်နေရာမှာပဲစိတ်ကိုထားထားရပါပြီသူတို့အဲ့ဒီနေရာတွေကလည်းပို့ပြီးတော့ထင်ရှားလာပါပြီရှင်မမောကောင်းလာပြီဆိုရင်အာကောင်ကြီးအေးပြီလာတာခုနပြောခဲ့တဲ့လေကြောင်းကြီးအေးလာတာဝမ်းမိုက်တစ်ခုလုံးအေးသွားတာမျက်နှာနဲ့တူကခန္ဓာကိုယ်တစ်ခုလုံးအေးသွားတာအဲ့ဒီလို အေးတဲ့သဘောလေးတွေငြိမ့်တဲ့သဘောလေးတွေတိမ်မွေးတဲ့သဘောလေးတွေထင်ရှားတဲ့ဘယ်နေရာမဆိုစိတ်ထားလို့ရပါတယ်ပေါ်များလို့ရပါတယ်အာထုကာသမာတော့ဗဂတိဖုတ်သောကာသလို့ခေါ်တဲ့ပုံမှန်ထိနေကြနေရာမှာပဲစိတ်ကိုထားပြီးတော့ရှုမှတ်ပါလေသမတယောက်လေထွန်းနေရင်နဲ့မောပန်းလာတော့ခိတ္တခဏနားတယ်။နွားတွေကိုထွန်းကနေဖြုတ်လိုက်တယ်။ဖြုတ်လိုက်ပြီးတော့နွားတွေကိုစကြက်ကိုပို့လိုက်။စကြက်ကိုပို့ပြီးတော့သူကတော့တိတ်ပဲနေမအောင်မှာပဲအနာယူပြီးတော့အပန်းဖြေနေတယ်။စားကြကြည့်တာစားတော့ဆက်ရှိတာတော့အနာယူအပန်းဖြေပြီးလို့အပန်းပြေသွားပြီဆိုတော့လေထုံနဲ့လို့ထပ်ပြန်လုတော့မယ်လို့ဆိုတော့နှွားတွေကစကြက်တဲ့လွတ်လိုက်ရောတော်တွေတဲ့တော်တဲ့ပြေးဝင်သွားကြတော်တဲ့ဟိုနေရာသွားဒီနေရာသွားနဲ့အစာတွေလိုက်ရှာပြီးတော့စားကြသူလွတ်လိုက်တဲ့နှွားတွေကိုပြန်ဖမ်းတော့မယ်ဆိုတဲ့လေသမားအဲ့ဒီလေသမားဟာကျွမ်းကျင်တဲ့လေသမားဉာဏ်ရှိတဲ့လေသမားဆိုရင်တော်တဲ့ဝင်သွားတဲ့နှွားတွေရဲ့တော်တဲ့ဝင်သွားတဲ့နွားရီရဲ့ခြေရာနောက်ကိုတောက်လျှောက်မလိုက်ဘူးခြေရာလိုက်ပြီးတော့နွားရီရဲ့ခြေရာကိုလိုက်ရှာပြီးတော့ဗဲမြသွားလဲဆိုပြီးတော့တော်တဲ့အနှံ့ခြေဆန့်ပြီးတော့နွားပြောက်မရှာပါဘူးနွားရီနေစဉ်စကြက်မှာစားတော့ပြီးလို့ရှိရင်ရေစိတ်ကလေးတစ်ခုမှရေသွားတောက်ကြမယ်ဒါကိုသိထားတော့လယ်သမားကသူတို့ရေတောက်နေကြရေစိတ်ကလေးမှပဲသွားပြီးတော့ထိုင်ဆောင်နွားရီကတော်တဲ့မှာအစာရှာပွေးပြီးလို့စားတော့လဲပြီးရောတောင်းနေကြတောင်းနေကြရေစိတ်မှာသွားပြီးတော့ရေတောက်ကြတယ်အဲ့ဒီမှာလေသမားကကျိုးနဲ့ချီနှင်တန်းလေးနဲ့တုတ်ပြီးတော့နွားရီကိုခေါ်လာခဲ့တယ်ပြီးတော့မှထွန်းလုံးမှာပြန်တက်ပြီးတော့လေထွန်းတဲ့လုပ်ကိုလုပ်တယ်ကျွမ်းကျင်တဲ့လေသမားဟာတော်တဲ့သွားတဲ့နွားရီကိုခြေရာခံပြီးတော့ခြေရာနဲ့တောက်လျှောက်မလိုက်ဖဲနဲ့သူတို့နောက်ဆုံးပေါင်းဆုံးတဲ့နေရာနောက်ဆုံးနားတဲ့နေရာမှာပဲအေးအေးဆေးဆေးထိုင်ဆောင်ပြီးတော့ဖမ်းယူသလိုယောဂီပုဂ္ဂိုလ်များဟာလည်းဝင်လေထွက်လေရဲ့အတွင်းအပြင်ဝင်လေထွက်လေပြန့်နှံ့ရာနေရာတိုင်းကိုမလိုက်ဖဲနဲ့အများဆုံးထင်ရှားတဲ့အမြဲတမ်းပုံမှန်ဖြစ်နေတဲ့နာသီဝနဲ့အထက်နှုတ်ခမ်းနေရာလေးမှာပဲစိတ်ကိုကတ်ထားပြီးတော့ရှုမှတ်ကြရမယ်ဒါမှမိမိရဲ့ကမ္မထဟာပြည်စုံနေလေသမဟာနွားရီကိုကျိုးနဲ့ချီနှင်နန်းနဲ့တွတ်ပြီးတော့ခေါ်လာသလိုပဲတရားနာပိဋကများကလည်းဝင်လေထွက်လေဒီဟုသောနွားနှကောင်ကိုတတိဒီဟုသောကျိုးနဲ့ချီပညာဒီဟုသောနှင်နန်းလေးနဲ့တွတ်ပြီးတော့ရှိုက်ပြီးတော့ခေါ်သွားရမယ်တတိဆိုတာကျိုးပါပဲနွားရံလေးတကံကိုဆုံးမခြင်းတဲ့ပုဂ္ဂိုလ်ဟာလေအဲ့ဒီနွားရံလေးကိုကျိုးနဲ့ချီကျိုးတစ်ဖက်စွန်းကိုနွားရဲ့လက်ဘေးမှာချီတစ်ဖက်စွန်းကိုတိုင်တစ်ခုမှာချီအဲ့ဒီလိုချီထားပြီးတော့နွားရံလေးကိုဂျုံကန်လှုပ်ရှားနေတဲ့နွားရံလေးကိုညှိသွောအောင်လုပ်ရတယ်အဲ့ဒီလိုပါပဲကျမ်းနာမိတ္တများယောဂီများရဲ့စိတ်ဟာလည်းပုံမှန်ဆိုရင်တော့ဟိုကြောင်တွေးလိုက်ဒီကြောင်တွေးလိုက်ဟိုရောက်လိုက်ဒီရောက်လိုက်နဲ့ပြန့်လွင့်ပြီးတော့နေတယ်။လောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်မာမနာတွေဖြစ်လိုက်အိဒါမေစရိယတွေဖြစ်လိုက်နဲ့ကိလေသာတွေမျိုးစုံဖြစ်နေ။ဟိုရောက်ဒီရောက်ရောက်နေတဲ့စိတ်ကိလေသာမျိုးစုံဖြစ်နေတဲ့စိတ်ဟာနှွားရိုင်းကလေးနဲ့တူပါတယ်နွားရံလေးနဲ့တွေ့တဲ့မိမိရဲ့စိတ်ကိုဆုံးမလိမ္မာရည်ရည်တော့ဆုံးမခြင်းနဲ့ပညာရှိသူတော်ကောင်းဟာဘယ်လိုလုပ်ရမလဲလို့ဆိုတော့ယထာထံဘိနိဗ္ဗန္တိယဝိသံဓမ္မနရောဣဒံဗန္တိရေဝံသကံစိတ်တံတတိယရမဏိတံလံဝိသံရိုင်းနေတဲ့နွားငယ်ကလေးကိုဓမ္မဓမ္မတော်ဆုံးမလို့သောနရောပုဂ္ဂိုလ်သည်ထံဘိတိုင်တစ်ခု၌နိဗ္ဗာန်တရားယထာချီနှောင်ထားရသကဲ့သို့နှောင်ရံလေးဆုံးမခြင်းတဲ့ပုဂ္ဂိုလ်ဟာနှောင်ရံလေးကိုကျိုးတိုင်တစ်ခုမှကျိုးနဲ့ချီထားသလိုပဲဧဝံဤကဲ့သို့တပ်ပူရီတော်မိမိရဲ့စိတ်ကိုဆုံးမလို့တဲ့သူတော်ကောင်းပုဂ္ဂိုလ်ဒီလည်းပဲအာရမဏိဝင်လေထွက်လေဒီဟုသောအာယုံဝင်လေထွက်လေထိသွားတဲ့နေရာဒီဟုသောအာယုံသူအာယုံဤသို့ချီတိုင်ကလေး၌ တတိယတတိဒီဟူသောအကျိုးဖြင့်စိတ်ဓာတ်မိမိရဲ့စိတ်ကိုနိဗ္ဗာန်တရားကောင်းစွာမသွေချီနှောင်၍ထားလေရာတတိတရားနာပိဋကများရဲ့နွားရင်ကြီးနဲ့တူတဲ့စိတ်ကိုယဉ်ကျေးအောင်ဆုံးမတော့မယ်ဆိုတော့ခြေတိုင်ကပဲမှာလေနာဒီဝလေထိတဲ့နေရာမှာเนาะကျိုးကပါလဲဆိုတော့တတိတိဟူသောကျိုးလေးနဲ့ခြီးပြီးတော့ထားရမယ်ဒါအခြေခံအကျဆုံးယောဂီများရှုမှတ်နေတဲ့ရွှေပါရမီတော်ရရွှေပါရမီဝိပဿနာရဲ့အခြေခံအကျဆုံးပါပဲခြေခံလို့ပြောရပေမဲ့လည်းခြေခံလည်းဟုတ်ပါတယ်အလယ်လည်းဟုတ်ပါတယ်အဆုံးလည်းဟုတ်တာပါပဲဒီတော့နာဒီဝလေချီတဲ့နေရာမှာတတိကပ်ပြီးတော့ဝင်နိုင်ထွက်တိုင်းဝင်နေထွက်တဲ့နဲ့ရှုမှတ်နေတာဟာမိမိရဲ့စိတ်ကိုအဆောင်ချနေတာပါပဲဒီတော့ဝင်နေလို့တစ်ချက်မှတ်လိုက်တိုင်းမိမိရဲ့စိတ်ဟာအဆောင်လျှောက်ပြီးရှိနေတယ်ထွက်တယ်လို့တစ်ချက်မှတ်လိုက်တိုင်းမိမိရဲ့စိတ်ဟာအဆောင်လျှောက်ပြီးရှိနေတယ်ဒီတော့အရိယာနေအိမ်ဟာတတိအဆောင်လျှောက်ရှိရမယ်လို့ဆိုတော့
နဲ့ပဲဆက်မှာ
အဲ့တော့နောင်ရင်ကိုဆုံးမလို့တဲ့ပုဂ္ဂိုလ်ဟာတိုင်တစ်ခုမှာကြိုးတစ်ချောင်းနဲ့ခြီးပြီးတော့ဆုံးမရဆုံးမရသလိုမိမိရဲ့စိတ်ရင်းကလေးကိုဆုံးမလို့တဲ့ပုဂ္ဂိုလ်ဟာလည်းပဲဝင်လေထွက်လေတည်းဟူသောတိုင်ကလေးမှာတတိတည်းဟူသောကြိုးလေးနဲ့ခြီးနှောင်းပြီးတော့ဆုံးမရတယ်နွားကလေးကကျိုးတဲ့ခြေသာတော့ကျိုးရှိနေတယ်ဆိုရင်လဲတိုင်ပြီးမှပတ်ချာလှဲ့နေမှာပေါ့ရုံးကန်ပြီးတော့ပတ်ချာလှဲ့ပတ်ချာလှဲ့လှဲ့ရင်လှဲ့ရင်နဲ့တပတ်လှဲ့လိုက်ကျိုးကတိုင်မှာတပတ်ရစ်လိုက်တပတ်လှဲ့လိုက်တိုင်မှာကျိုးကတပတ်ရစ်လိုက်နဲ့တစ်ဖြည်းဖြည်းနဲ့ကျိုးတူသွားတယ်နောက်ဆုံးကျိုးတူသွားလို့တိုင်ကြီးလဲရောက်ရောနွားလည်းပဲမလုတော့ငြိမ်ချသွားတာပဲဒီတော့တရားနာမိတ်ဆွေများယောဂီများလည်းပဲကိုကျိုးကိုတူအောင်လုပ်ရမှာပေါ့နော်ကျိုးကသိရှည်လွန်းနေတယ်ဆိုတော့လည်းများများမှတ်ရမယ်အချိန်ကြာကြာမှတ်ရမယ်ပေါ့ငကိုယ်လေးကကျိုးကတူတူပဲဆိုရင်တော့လည်းများများငြိမ်ကြမယ်ပေါ့ဒီတော့ဝင်လေထွက်လေအာယုံမှာဝင်နေထွက်တယ်လို့တတိကရှုမှတ်တာဟာလည်းပဲမိမိရဲ့စိတ်ကိုတတိအဆောင်လျှောက်ချထားတာပဲသွားတဲ့အခါမှာလည်းပဲလှမ်းနေလှမ်းနေကွေးတဲ့အခါမှာကွေးတယ်ဆန့်တဲ့အခါမှာဆန့်နေသင်္ကန်းအဝိဇ္ဇသည်ဝိတ္တခါမှလည်းကိုယ်လက်ကွေးတဲ့အခါကွေးတယ်ဆန်းလိုက်တဲ့အခါဆန်းတယ်ထိတဲ့အခါထိတယ်ခိုင်းတဲ့အခါခိုင်းတယ်စသည်အားဖြင့်ရှုမှတ်တာစားတဲ့အခါမှလည်းပဲပြင်းတယ်ယူတယ်ဝါတယ်ညူတယ်သိအချင်းမရသေးတဲ့ပုံကူများတော့ဝါတယ်ဆိုတာကိုပဲအဓိကထားပြီးမှတ်ဖို့ဖြစ်နိုင်ရင်တော့ဆွန်လုပ်ပြင်းတာယူတာဝါတာညူတာအားလုံးရှုမှတ်ပြီးတော့စားကြရမယ်အပြုမူတိုင်းအပြုမူတိုင်းကိုရှုမှတ်ရမယ်စိတ်မှလည်းပဲတရားထိုင်နေရင်လည်းဖြစ်ဖြစ်ဇဉ်ဉဏ်ဆောင်ရင်လည်းဖြစ်ဖြစ်တွေးမိတယ်ဆိုရင်လည်းတွေးတယ်တွေးတယ်စဉ်းစားတယ်စဉ်းစားတယ်ကြံစည်တယ်ကြံစည်တယ်တွေးရင်လည်းလိုချင်စိတ်ဖြစ်ရင်လည်းလိုချင်တယ်တတ်မှတ်တယ်တောင့်တတယ်စိတ်ဆိုးရင်လည်းစိတ်ဆိုးတယ်စိတ်ပြတ်တယ်စိတ်ညစ်တယ်သတိအားဖြင့်စိတ်ညစ်ရင်လည်းစိတ်ညစ်တယ်မှတ်ယုံမှာပဲစိတ်ကိုစူးစိုက်ပြီးတော့မှတ်ရမှာနော်စိတ်ညစ်လိုက်တာလို့ညည်းတာကိုမဆိုးလို့ဘူးအဲဒီလိုအားဖြင့်ခန္ဓာကိုယ်မှာဖြစ်သမျှဖြစ်တဲ့အတိုင်းရှုမှတ်ပါစိတ်မှာဖြစ်သမျှဖြစ်တဲ့အတိုင်းရှုမှတ်ပါဝေဒနာလည်းပဲနာရင်နာရင်ကျင်ရင်ကျင်နေအောင်ရင်အောင်နေဝေဒနာအရှိကိုရှိတိုင်းပဲရှုမှတ်ပါအဲဒီလိုမှတ်တိုင်းမှတ်တိုင်းမိမိရဲ့စိတ်ဟာတတိဆောင်ဆောင်ချပြီးသားဖြစ်တယ်တတိဆောင်ဆောင်ချပြီးသားဖြစ်တယ်ဆိုတော့မိမိဟာအရိယာနေအိမ်မှာနေပြီးသားဖြစ်သွားတာပေါ့တစ်ချက်မှတ်ရင်တစ်ချက်တစ်စက္ကန့်မှတ်ရင်တစ်စက္ကန့်အရိယာနေအိမ်မှာနေအရိယာနေအိမ်ကိုရောက်သွားတယ်တစ်မိနစ်မှတ်ရင်တစ်မိနစ်အရိယာနေအိမ်ရောက်သွားတယ်တနာရီမှတ်ရင်တနာရီအရိယာနေအိမ်ရောက်သွားတယ်တရက်မှတ်ရင်တရက်အရိယာနေအိမ်ရောက်သွားတယ်ခုနှစ်ရက်မှတ်တော့ခုနှစ်ရက်အရိယာနေအိမ်ရောက်သွားတယ်အဲ့ဒီလိုအဖြစ်မှတ်တိုင်းမှတ်တိုင်းအရိယာနေအိမ်မှာရောက်ရောက်သွားတာပါပဲ။ဒါကြောင့်အရိယာနေအိမ်မှာနေခြင်းတဲ့ပုဂ္ဂိုလ်များကတော့အမှတ်ကိုတန်ဖိုးထားပြီးတော့မှတ်ကြရမယ်။မှတ်တိုင်းမှတ်တိုင်းမိမိရဲ့စိတ်မှာတတိဆောင်ချောက်ချပြီးသားဖြစ်တဲ့အတွက်မိမိရဲ့စိတ်ဟာမြင့်မြတ်သူတို့ရဲ့စံအိမ်ကလေးဖြစ်သွားတယ်လို့ ဒီလိုသဘောပေါက်ထားရမယ်အရိယာနေအိမ်လို့ဆိုတော့တချို့ကလည်းတွေးမယ်ပေါ့တပည့်တော်တို့ကပုထုဇဉ်မှာဖြစ်တဲ့အရိယာနေအိမ်ဘယ်လိုလိုနေခွင့်ရမလဲလို့တွေးမိမှာပဲလောကဥပမာကြည့်ပေါ့ဟိုတယ်ရီမော်တယ်ရီတက္ကူကနီကိုယ်ပိုင်မဟုတ်တဲ့အဆောက်အဦတွေအများကြီးရှိကြတယ်ဒါပေမဲ့တန်ရတန်ကြီးအဖို့ခပေးရင်နေလို့မရဘူးလားအခုရန်ကုန်ကလာတဲ့တို့တကားတွေဆိုရင်လည်းတက္ကူကတစ်ခုမှအခကျင်းဝင်ပေးပြီးတော့ညအိမ်ညနေနေကြတာပဲကိုယ်ပိုင်မဟုတ်ပေမဲ့ထိုက်တန်တဲ့အခကျင်းဝင်ပေးရင်နေလို့ရပါတယ်အရိယာနေအိမ်မှလည်းကိုကပုထုဇဉ်ဖြစ်နေပေမဲ့ထိုက်တန်တဲ့အခကျင်းဝင်ပေးရင်တော့ကိုယ်ပေးထားတဲ့ငွေချင်းနဲ့ထိုက်တန်သမျှတော့နေခွင့်ရမှာပေါ့ဆိုတော့ဒါကခုနတစ်ချက်အမှတ်ပေးလိုက်ရင်တစ်ချက်နေခွင့်ရတာပေါ့တစ်စက္ကန့်အမှတ်ပေးလိုက်ရင်တစ်စက္ကန့်နေခွင့်ရတယ်တနာ ਈ အမှတ်ပေးလိုက်ရင်တနာ ਈ နေခွင့်ရအဲ့တော့တရားနာပိဋကများယောဂီများဘက်ကအရိယာနေအိမ်မှာနေဖို့အတွက်ပေးရမယ့်အခကြီးငွေကတော့အဓိကအဖြစ်တဒါဆန္ဒဝိရိယတဒါဆိုတာယုံကြည်မှုဒီတရားကိုအားထုတ်ရင်နာဘိဝလေးကြီးတဲ့ဉာဏ်မှဝင်နေထွက်တယ်။ဒီလိုရှုမှတ်လို့ရှိရင်တတိပဌာန်ဝိပဿနာဖြစ်တယ်။တရားဥဒေမတိရနိုင်တယ်။သွားရင်သွားတယ်၊စားရင်စားတယ်၊မှတ်တာတွေဟာဝိပဿနာလုပ်တည်ပဲ။ဒီလုပ်ကိုလုပ်သွားရင်ဉာဏ်ဖွဉာဏ်နဲ့နိဗ္ဗာန်ကို